မြန်မာနိုင်ငံရဲ့လွတ်လပ်ခွင့်အခြေအနေဟာတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိကြောင်း Freedom House အဖွဲ့ရဲ့အငြင်းစင်အစည်းအခမ်းစကားဖော်ပြပါရယ်အထူးသဖြင့်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတော့အရသာအစိုးရကကင်တွယ်ချေရှင်းနိုင်ကြမရှိတဲ့အပေါ်မှာထောက်ပြထားတာပါမြန်မာနိုင်ငံရဲ့လွတ်လပ်ခွင့်အစဉ်တားနဲ့ပတ်သက်လို့ Freedom House အစည်းအခမ်းစကားအပေါ်မြန်မာအရေးအကဲခတ်တွေအမြင်ကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါရယ
်ဟုတ်ကဲ့ပါကမ္ဘာ့လွတ်လပ်မှုကိုစောင့်ကြည့်ဖော်ပြတဲ့ Freedom House အဖွဲ့ရဲ့2018ခုနှစ်အစည်းအခမ်းစာထဲမှာတော့မြန်မာနိုင်ငံဟာအပြစ်ဝလွတ်လပ်မှုမရှိဘဲဒေသတစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဆက်ပြီးရှိနေတော့မယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့တမန်ဦးသိန်းစိန်အစိုးရလက်ထက်ကနေဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အရသာအစိုးရတက်လာပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လွတ်လပ်မှုအခြေအနေဟာတိုးတက်မှုရှိတယ်ဆိုပြီး Freedom House ကမနစ်ကထုတ်ပြန်ခဲ့တဲ့အစည်းအခမ်းစာထဲမှာဖော်ပြခဲ့တာပါ။ဒါပေမဲ့ဒီနေ့မှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကြောင့်မြန်မာနိုင်ငံဟာလွတ်လပ်မှုအပြည့်အဝရှိတဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက်ကိုတိုက်ခိုက်စီတယ်လို့ Freedom House ကဖော်ပြပါတယ်။2018ခုနှစ်အတွင်းမြန်မာနိုင်ငံအခြေအနေဟာတိုင်းတာမှုအရတိုးတက်မှုတချို့ရှိခဲ့ပေမဲ့လည်းရခိုင်ပြည်ပကနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်တွင်းစစ်တွေဆက်လက်ဖြစ်ပွားနေတာကတိုးတက်မှုတွေကိုတိုက်ခိုက်စေခဲ့တယ်လို့ညီမြချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကလည်းအခုလိုပြောပါတယ
်။လူခွေကိုအများဆုံးတိုက်ခိုက်နိုင်တဲ့ပြည်တွင်းစစ်နဲ့လက်နက်ကိုင်ပြပခါကြီးကျွန်တော်ရှိနေတုံးမယ်အထူးရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုနဲ့ကျွန်တော်ဖိနှိပ်မှုဆိုတဲ့ကောင်းစဉ်အောက်မှာကျွန်တော်တို့နိုင်ငံကကမ္ဘာလယ်မှာအခုချိန်ထိထောက်ပြခံနေရတယ်ဖြစ်ပါလို့ဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနောက်ွယ်မှာကိုင်ကျွယ်ဖြည့်ရှင်းမှုဒီအပိုင်းမှာကျွန်တော်လူခွေချိုးဖောက်မှုတွေတော်တော်များဖြစ်တယ်ဆိုတော့ဆွတ်ဆွဲတာနေဖြစ်နေတယ်အဲ့ဒါကိုကျွန်တော်တို့စုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့တောင်းဆိုမှုတွေပန်ကြားမှုတွေကိုအပြည့်အဝပူးပေါင်းဆောင်ရွက်မှုရှိခြင်းကလည်းလူခွေအခြေအနေကိုကျွန်တော်ဆက်လက်စိုးဝါနေတဲ့အကြောင်းထောက်ပြစရာအချက်တွေဖြစ်ပါပါတယ်
။ Freedom House ရဲ့အခုနဲ့အစီအခံစာထဲမှာတော့မြန်မာနိုင်ငံကိုသတင်းမီဒီယာနဲ့အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်ဆက်ပြီးတော့သတ်မှတ်ထားပါတယ်။မြန်မာသတင်းမီဒီယာကောင်စီဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကလည်း2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာတိုးတက်မှုရှိမလားပဲစုပ်ယုပ်သွားတယ်လို့ပြောပါတယ
်။ကျွန်တော်မြင်တော့ဟိုမနစ်ကနဲ့ဒီနှစ်နဲ့ဆိုဒီနှစ်ကပိုတော့သတင်းသမားတွေပေါ်မှာဟိုချိန်ချောက်မှုတွေဟိုဥပဒေပိုင်းရာတရားစွဲဆိုတာတော့ဖန်ဆီးတာတော့ချိန်ချောက်မှုတွေလည်းရှိတယ်။နောက်ကရုပ်ပိုင်းဆိုင်ရာရာဟိုချိန်ချောက်မှုတွေလည်းရှိတယ်။ဒီအင်ပရိပခါတွေသတင်းယူတဲ့ကိစ္စတွေမှာရောဒီရခိုင်ရေးလိုဟာတွေမှာချင်းချောက်မှုတွေရှိတယ်။ချွာတန်းအနေနဲ့ရှိတော့ဆိုရင်ရတဲ့အနေမျိုးတွေတော့ရှိတာရှိတယ်ပေါ့နော်။နောက်တစ်ခုကတော့ဥပဒေပိုင်းဆိုင်ရာတွေမှာလည်းတိုးတက်မှုအများကြီးလည်းမရှိဘူး။နှေးကွေးနေသေးပဲပေါ့နော်
။နိုင်ငံရေးလွတ်လပ်ခွင့်လူမှုလွတ်လပ်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးမှုစတဲ့အချက်တွေပေါ်မှာအခြေခံပြီးတော့အမှတ်တရပေးတာမှာတော့မြန်မာနိုင်ငံဟာအခုနှစ်မှာ30မှတ်ပဲရပါတယ်။နိုင်ငံရေးလွတ်လပ်ခွင့်နဲ့လူမှုလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတစ်ကနေခုနှစ်အထိအဆင့်သတ်မှတ်တာမှာမြန်မာနိုင်ငံကအဆင့်5ရခဲ့ပါတယ်။ NLD ဆိုရလက်ထက်မှာတိုးတက်ပြောင်းလဲတဲ့ခြေလှမ်းတွေရှိခဲ့ပေမဲ့ပြည်သူလူထုကမျှော်မှန်းထားသလောက်တော့မတိုးတက်ခဲ့ဘူးလို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။ဒီနေ့ချုပ်ချယ်တဲ့ဥပဒေတချို့ကိုနော်ဟိုပယ်ချက်ပြစ်နိုင်တာနောက်ပြီးတော့တိုးတက်မှုတချို့လုံနိုင်တာတွေရှိပေမဲ့လို့အခြေအနေရဲ့ရက်ကိုခြုံငုံပြီးသုံးသပ်မယ်ဆိုရင်တော့ဒီအစိုးရရောဆွတ်တော်ဆောင်းဆောင်ကြီးအပိုင်းမှာအတော်လေးကိုအားနေခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။အဓိကတော့နှစ်မိသက်တမ်းအတွင်းမှာအစိုးရနဲ့လွတ်တော်တွေရဲ့ဆောင်းဆောင်ကြီးဟာနော်ဟိုဓမ္မတိကလူတို့အများစုကအလိမ်ဆုံးမျှော်မှန်းထားတဲ့မျှော်မှန်းချက်တွေကိုဟို force on my own နိုင်တဲ့အဖြစ်ကိုမရောက်ခဲ့ဘူးလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။အထူးသဖြင့်တော့ဥပမာနိုင်ငံရေးပိုင်းမှာဆိုလို့ရှိရင်ဟဲ့လားဟိုချုပ်ကန်မှုတွေနောက်ကျိုးနေစနစ်တွေနောက်အဂရိလိုက်စားမှုဒါတွေကိုဟိုခြေရောက်ရောက်ပေါ့လေအတိုင်းတွေဖြည့်ရှင်းနိုင်မဲ့လမ်းစာပေါ်မရောက်သေးဘူးလို့ကျွန်တော်တော့အဲ့လိုမြင်ပါတယ
်ပြီးခဲ့တဲ့2018ခုနှစ်တွင်နိုင်ငံပေါင်း195နိုင်ငံကလွတ်လပ်မှုတွေကိုလေ့လာတဲ့ Freedom House ရဲ့ဒီအစည်းအခမ်းစာတက်မှာတော့78နိုင်ငံကိုလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း58နိုင်ငံကိုတော့ဒေသတစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးနိုင်ငံ49နိုင်ငံကိုတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ